စစ်တပ်ကနေနိုင်ငံတော်အာဏာကိုသိမ်းပိုက်ခဲ့တာတနည်းပြည့်ခဲ့ပြီးတဲ့နောက်တိုင်းနယ်ပြည်နယ်အနှံ့သပိတ်မောက်ဆန္ဒပြမှုတွေလက်နက်ကင်ဆန့်ကျင်တော်လှန်တာတွေရှိနေသေးပါကရင်ဒီချင်းနဲ့ကရင်တိုင်းသားဒေသတွေမှာလက်နက်ကင်တော်လှန်မှုအရှိန်အမြင့်ဆုံးဖြစ်နေပါတယ်လက်နက်ကင်အဖွဲ့တွေအနေနဲ့ရှေ့ဆက်ဘယ်လိုလှုပ်ရှားကြမလဲဘယ်လိုအခက်အခဲတွေရှိနေပါသလဲဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုဆက်ပြောပြပါမယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကရင်ဒီကရင်ချင်းစတဲ့ပြည်နယ်တွေမှာစစ်အာဏာရှင်ဆန့်ကျင်ရေးလက်နက်ကင်တိုက်ပွဲအရှိန်မြင့်လာပါတယ်ကီယင်နီဒေသဘက်မှာ2021ခုနှစ်မေလကစပြီးကီယင်နီကာကွယ်ရေးတပ်ပေါင်းစုအဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဆတင်ဖြစ်ပြီးတော့အခုချိန်မှာပြည်နယ်အနှံ့တော်လှန်မှုအရှိန်မြင့်တက်လာနေတာပါအခုလိုဆီယနာရှင်စနစ်တော်လှန်မှုမှာစိတ်ပိုင်းဆိုင်ရာတာဝန်မှုတွေရနေတယ်လို့ကီယင်နီမျိုးသားကာကွယ်ရေးအဖွဲ့ KNDF ပြန်ကြားရေးတာဝန်ခံကပြောပါတယ်
ကျွန်တော်တော်လှန်မှုပဲလို့စစ်ကောင်စီရဲ့အာဏာသိမ်းမှုကိုဆန့်ကျင်တယ်လုံးဝလက်မခံနိုင်ဘူးဆိုတော့အထင်ကနေပြပြီးတော့မဟုတ်ဘူးပဲ။ရမမစင်နာတဲ့ပူနာတဲ့ဟုတ် PNDF ဒီစာရိကလေးဒါစကောင်စီရဒီလိုအပေါ်စက်ပေါ်နေစက်ပေါ်နေဆက်ရှိဖို့ရှိရဲကျွန်တော်တို့မှာတာလုံနဲ့အားရှိရဲကျွန်တော်တို့မှာတာလုံနဲ့စိတ်ဓာတ်တွေကျွန်တော်မှာတာလုံနဲ့မြန်မာပြည်နည်းဖြစ်တဲ့အတွက်ဒီလုံလောက်မှုတွေကိုကျွန်တော်တို့လည်းရှိပြီးတော့အပေါ်ဒီစက်ပေါ်ဆောင်တော့ဖို့ရှိရဲခင်ဗျာ
စစ်ကောင်စီတပ်တွေကိုတော်လာနေတဲ့ကီယင်နီကာဝေးအဖွဲ့တွေမှာလက်နက်အားနည်းမှုရှိနေတယ်လို့ KNDF ပြန်ကြားရေးတာဝန်ကပြောပါတယ်
။ခုချိန်မှာကျွန်တော်တို့အခက်အခဲတွေကတော့လက်နက်ခဲများတွေအရှောင်းလုံးကျွန်တော်အခက်အခဲပေါ်ရေးတာဖြစ်တဲ့ဒီမှာဆုံးမဖြစ်တဲ့ကျွန်တော်တို့ရဲ့စီးရင်ချင်းတွေကတနည်းပါလုံးပြီးပါတယ်လို့ပဲကျွန်တော်ပြောရမယ်။အဲ့ဒါစီးရင်ရေးကခက်ခဲရှာလို့ပေါ့။အခုဆုံးတော့လီဂျန်ကိကူလည်းလာတဲ့ခါရင်းကတော့တွေ့ဆိုင်ပေါ်မှာအခက်အခဲရှိတယ်တိစားရမယ်ပေါ့လေ။
ပြီးခဲ့တဲ့ဇန်နဝါရီလကစစ်ကောင်စီတပ်ကနေလေကြောင်းတိုက်ခိုက်မှုတွေအပြင်းထန်လုဆောင်ခဲ့လို့ရိုင်ကော်မြို့ပေါ်ကလူအများအပြားစစ်ဘေးတိမ်းရှောင်နေရပါတယ်။ကီနီဒေသမှာရိုင်ကော်ဒီမော့ဆူဖရူဆူမူပြဲအစရှိတဲ့မြို့နယ်တွေမှာစစ်ကောင်စီတပ်နဲ့ကီနီအမျိုးသားကာကွယ်ရေးအဖွဲ့ KNDF ကီနီတပ်မတော် KA ကီနီပြည်သူ့ကာကွယ်ရေးအဖွဲ့မူပြဲကာကွယ်ရေးအဖွဲ့အစရှိတဲ့တပ်ပေါင်းစုတွေနဲ့တိုက်ပွဲဖြစ်နေတာပါ။တိုက်ပွဲဖြစ်စဉ်တွေအတွင်းဒီသားကံပြည်သူတသိန်းခွဲလောက်နေရဲစွန့်ခွာစစ်ဘေးတိမ်းရှောင်နေရပါတယ်။အလားတူချင်းပြည်နယ်ဘက်မှာလည်းမင်းတပ်မတူပီထန်တလန်ကံပက်လက်ဟာခါတီဒိန်တွန်းစံအစရှိတဲ့မြို့နယ်တွေမှာဒေသခံချင်းကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲဖြစ်နေပါတယ်။လက်ရှိချင်းကာကွယ်ရေးအဖွဲ့တွေအနေနဲ့ဆီယနာရှင်စနစ်ကြားဆုံးရေးအတွက်တိုက်ပွဲဝင်သွားမယ်လို့မတူပီချင်းကာကွယ်ရေး CNDF အဖွဲ့ပြောရေးဆိုခွင့်ရှိသူကိုနေဦးလင်းကပြောပါတယ်။
ကကကအာနာတိန်ကတော့တနည်းပြည်ပေါ်တော့ကျွန်တော်တို့ဒီလူတွေကတော့သူတို့ရဲ့အာနာတိန်မှုကိုတော့လက်မခံဘူးကျွန်တော်အတောင်ပေါ်မြေပြတ်သွားမှဆယ်ပေါ့နော်တနည်းတန်ပြီးတော့မှကျွန်တော်တို့ခုကဆက်ဆက်အကောင်းဆုံးပြင်ဆင်တဲ့ဟာတွေရှိရပေါ့နော်ကကကကိုလုံးဝလုံးဝလက်မခံနိုင်ပါဘူးပေါ့နော်ကျွန်တော်တို့တိုင်းရင်းသားတွေအတွက်ပေါ့နော်ဒီကုပက်တနာကိုအန်ဒီရဲ့အတွက်ကိုကျွန်တော်တို့အစိုးရဆက်လက်ဆက်သွယ်ဖို့ပဲပေါ့နော်
တိုက်ပွဲဝင်နေတဲ့ကာကွယ်ရေးအဖွဲ့တွေအနေနဲ့လက်နက်ခဲယံအကူအညီမရကြဘူးလို့ကိုနေဦးလင်းကပြောပါတယ်
ဒီနေ့ပြောမယ်ဆိုရင်ဒီကာကွယ်ရေးတပ်ဖွဲ့အတီးဒီမှာရှိတဲ့ဒီလက်နက်ကိုင်တွေအားလုံးအတွက်ဒီအချိန်ကြီးဖြည့်ဆည်းပေးဖို့နော်ဒီလက်နက်ကိုင်ရနေဖြည့်ပြလို့ဆက်စစ်ပေးဖို့တော့အင်ဂျီကြီးအစိုးရတို့အနေနဲ့တော့အလိုလိုဆိုမရှိသေးဘူးနော်ဒါပေမဲ့ဒီကြားထဲမှာဒီတက်နိုင်တဲ့ဖက်ကနေဒုက္ခတွေအတွက်ဒီလူဒန်းပေးတဲ့ခါမျိုးတွေရှိတယ်သူရဲ့နိုင်တဲ့ဖက်ကနေတော့ဒီအင်ဂျီကြီးအစိုးရဘက်နေနဲ့ဒါလို့ဆောင်တယ်ပေါ့
ချင်းပြည်နယ်ဘက်မှာစစ်ကောင်စီတပ်ကနေအနော်ရထားစစ်စင်ရေးဆိုပြီးအင်အားလုံးရင်းနဲ့ထိုးစစ်ဆင်နေတာကြောင့်နေ့စဉ်တိုက်ပွဲဖြစ်နေပါတယ်တိုက်ပွဲတွေကြောင့်ဒေသခံတသိန်းကျော်စစ်ဘေးတင်းရှောင်နေရပါတယ်။ကရင်ပြည်နယ်ကရင်အမျိုးသားအစည်းအရုံး KNU ရဲ့ဖာပွန်ခရိုင်တထုံခရိုင်နဲ့ဒူပလာယာခရိုင်ဘက်မှာလည်း KNU တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်နေစေပါ။ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရအနေနဲ့စစ်ကောင်စီကိုတော်လှန်နေတဲ့ PDF အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုလက်နက်အကူအညီပေးမယ်လို့သတင်းထွက်နေပေမဲ့အကူအညီမရသေးဘူးလို့ KNU တပ်မဟာငါပြောခွင့်ရဗိုလ်မှူးစောကလေတူကပြောပါတယ်။
အဲဒီလေပတ်တယ်လားကတော့သူတို့ကဒီလိုရဒီလိုတတ်ကြည့်ရတော့ဒီလိုလူတွေကရရှိတာလည်းမရှိသေးဘူး။ဒါနဲ့ဟိုအဆက်အသွယ်ကြီးပြီးတော့ဆက်လက်ပြီးတော့အခုရရှိနေပြီတော့ဒီလိုစေစားနေလို့လည်းအဲ့ဒီလိုတော့တင်းတင်းကလည်းရှိကြရတယ
်။ KNU တက်မဟာငါဖာပွန်ခိုင်ဘက်မှာတော့နေ့စဉ်လိုတိုက်ပွဲဖြစ်နေတယ်လို့လည်း KNU ဖာပွန်ခိုင်ပြောခွင့်ရဘရူမမန်းကပြောပါတယ်။
ဒီစဉ်နဲ့များဖြစ်တဲ့လူပဲရုံကပြောချင်ပါမယ်။တော့တိုက်ပွဲတွေဖြစ်နေပါဆိုတော့ဟိုစစ်ကောင်စီဘက်ကလက်နဲ့ကြီးနဲ့တိုက်ခတ်တာဆိုပြီးတိုက်ပွဲသဘောထားမကပြန်နဲ့စစ်ကောင်စီကအရသာဟောပြစ်မှတ်ထားတယ်။တိုက်ခတ်နေတယ်ဟာပြင်းနေရတယ်လို့ပြောရမှာဖြစ်ပါတယ်။
ကင်းပြည်နယ်ဖော်ပုံမြို့နယ်ဘက်မှာ2018ခုနှစ်မတ်လကတည်းကစလို့ KNU ကင်းအမျိုးသားအစည်းအရုံးတမဟာငါအဖွဲ့နဲ့မြန်မာစစ်တပ်တို့စီးရီးပြိပခဖြစ်လာပြီး2022ခုနှစ်ဆီယနာသိမ်းပြီးနောက်ပိုင်းတိုက်ပွဲတွေဇက်တိုက်ဖြစ်လာနေတာပါနှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံရွာသား9000လောက်ထိုင်းမြန်မာနယ်စပ်ဒေသတွေအပါအဝင်ဘေးလွယာနေရာတွေမှာခိုးလုံနေကြရပါတယ်လက်ရှိစီးရီးတက်မာနေတဲ့ကရင်နီကရင်ချင်းစတဲ့ဒိုင်းနာဒေသတွေမှာသိမ်းနဲ့ချီတဲ့စစ်ဘေးရှောင်ရွာသားတွေစားတောက်နေထိုင်ရေးကျမ်းမာရေးပညာရေးစတဲ့အခက်အခဲတွေနဲ့ကြုံတွေ့နေရပါတယ်ခင်ဗျာ